မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုအပါအဝင်တိုင်းဝန်ကြီးချုပ်တချို့ကိုရွေးကောက်ပွဲကောင်းမရှင်ကတရားစွဲဆိုဖို့တရားရုံးမှာဦးတိုက်လျှောက်ထားတာကြောင့်အမှုထက်တိုးရင်ဆိုင်ရမယ့်အခြေအနေတွေမှာရှိနေပါတယ်။မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကိုစစ်ကောင်စီဘက်ကဆွဲဆိုထားတဲ့အာဂဒီလိုက် အာဂဒီအမှုတွေကိုလာမယ့်ဒီဇင်ဘာလကုန်ပိုင်းမှာအပိတက်စီရင်ချက်ချဖို့ရှိနေပါတယ်။ပြည်내တိုင်းဝန်ကြီးချုပ်တချို့ရဲ့အမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမဆုမုံကပြောပြပေးပါမယ်။
အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆောင်မှုရာဇသက်ကြီးပုံမှန်9955နဲ့ဂျွန်လာထဲမှာအလုပ်ကျန်းတဲ့ထောင်နှံနှစ်နှစ်အချခံထားရတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကိုရွေးကောက်ပွဲကာလမှာမလျော်ဩဇာသုံးပြီးတော့ မဲအလွဲသုံးစားမှုလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့စစ်ကောင်စီကနေခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဘက်ကနေတရားစွဲဆိုလိုက်တယ်လို့သူရှိနေက VOA
မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။နောက်တစ်ခုကတ်တိုးတွေဗျာဒီနေ့ကျွန်တော်သိရတာပေါ့နော်ကျွန်တော်လည်းဒီနေ့မှသိစေတရားလေးသိချာသိရတာပေါ့နော်ကတ်တိုးတွေဒါမှမသိရဆိုတော့ဘာဥပဒေနဲ့ဆွဲထားရဆိုတော့ဟိုတိတော့တိရတယ်ပုံမှန်ဘယ်လောက်ဆိုတော့မသိသေးဘူးဒီကွေးမျိုးနဲ့တရားရုံးမှာရွေးကောက်ပွဲဥပဒေနဲ့
ဒီကောက်ပွဲကော်မရှင်ကနေပြီးတော့မှတေလိုလုပ်ပြီးတော့ဥတိုက်လျှောက်ပြီးတော့တရားစွဲတာအမှုကတ်တိုးပါတယ်မကွေးမျိုးနဲ့တရားရုံးမှာအဲ့ဒါ20နှစ်ယုံကြည်လို့ပြောပါနဲ့ခရိုင်ရွေးကော်လာမျိုးနဲ့ရွေးကော်လာမသိဘူးအဲ့ဒါရွေးကောက်ပွဲဥပဒေနဲ့ထပ်ပြီးတော့ဥတိုက်လျှောက်တာပေါ့ဒီအရေးကြီးမပိုင်တဲ့အမှုဆိုဥတိုက်လျှောက်တာတရားရုံးမှာကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေရာရင်းမှုရောက်တ တူကတော့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင်ပဲဖြစ်ပါတယ်။သူမကိုပြီးခဲ့တဲ့ရက်ကအဲ့ဒီအမှုအတွက်တရားရုံးမှာဥတိုက်လျှောက်ထားပြီးပုံမှန်130ကကြီးနဲ့တရားစွဲဆိုခဲ့တာကိုကြားနာခဲ့တယ်လို့နှီးဆက်သူတူကပြောပါတယ်။သူမကိုရုံးထုတ်ချိန်မှာတော့ဘာမှစိုးပွဲရမရှိဘူးလို့ဆိုပြီးတော့တရားရုံးကြားနာနေချိန်မှာတော့ထထွက်ပြီးတော့ထောင်ကိုပြန်မို့လောက်တာကြောင့်ဒီကြားနာမှုကဘလို့ဆက်ဖြစ်မယ်ဆိုတာမသိဘူးလို့ပြောပါတယ်။သူ့ကိုဆွဲဆိုထားတဲ့ပုံမှန်130ကကြီးဆိုတာကတော့ရွေးကောက်ပွဲကာလမလျော်ဩဇာသုံးပြီးတော့မဲအလွဲသုံးစားလုပ်ခဲ့တဲ့ဆိုတဲ့အတွက်ဆွဲဆိုမှုဖြစ်ပြီးတော့ပြစ်မှုထင်ရှားတဲ့ဆိုရင်ထောင်ဒဏ်3နှစ်အထိချမှတ်နိုင်တဲ့အမှုဖြစ်ပါတယ်။သူ့ရဲ့ရှေ့နေတွေကိုဆက်သွယ်မေးမြန်းမှုစူးစမ်းပေမဲ့အခြေအနေအသေးစိတ်ကိုမသိရသေးပါဘူး။မိသားစုကိုလည်းပြန်လည်မေးမြန်းတာမို့လို့အတိအကျမသိခဲ့ရပါဘူး။လက်ရှိမှာတော့ဒေါ်နန်းခင်ထွေးမြင့်ဟာအာဂရီအမှုတွေနဲ့ရောအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုရာဇသက်ကြီးပုံမှန်99ခါခွေးနဲ့ပါပြစ်ဒဏ်နှစ်ရှည်ကြခံနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့လတွေတည်းကမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုရွေးကောက်ပွဲနဲ့ပတ်သက်လို့ဆိုပြီးပုံမှန်နှစ်ခုတက်ပြီးတော့တရားစွဲဆိုမှုလုပ်ခဲ့တာမို့လို့အခုဆိုရင်ဒေါက်တာအောင်မိုးညိုနဲ့ဒေါ်နန်းခင်ထွေးမြင့်နဲ့ပါဆို၃ဦးရှိသွားပြီဖြစ်ပါတယ်။နောက်ပြီးတော့စစ်ကောင်စီဘက်ကဒီဝင်ကြီးချုပ်တွေကိုအခရီးအမှုတွေနဲ့တရားစွဲဆိုတာတွေလည်းရှိပါတယ်။အဲ့ဒီထဲကမှမကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုဒီနှစ်မကုန်ခင်မှာတော့အပိသက်အမိန့်ချမှတ်ဖို့ရှိနေပါတယ်။ဒေါက်တာအောင်မိုးညိုဟာနောက်ထပ်လည်းအခရီးလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့တရားစွဲဆိုခံထားရတာကိုရင်ဆိုင်နေရတော့ဖြစ်ပါတယ်။သူရင်ဆိုင်နေရတဲ့အခရီးလိုက်စားမှုတိုက်ဖြတ်ရေးပုံမှန်55နဲ့စွဲဆိုထားတဲ့အမှုတွေအတွက်ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နဲ့10ရက်နေ့တွေမှာဆွဲချက်တင်ပြီးအမိန့်ချမှတ်လိုက်တယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။စစ်ကောင်စီဘက်ကဒေါက်တာအောင်မိုးညိုအပါအဝင်တခြားဝင်ကြီးတွေကိုဆွဲဆိုထားတဲ့အာဂရီအမှုပေါင်းက10ခုရှိပါတယ်။အဲ့ဒီထဲကမှဒေါက်တာအောင်မိုးညိုတယောက်တည်းကိုပဲဆွဲဆိုထားတဲ့အမှုကတော့6ခုတိတိရှိပါတယ်လို့သူ့ရှေ့နေကပြောပါတယ်။လာမယ့်အမှုအခြေအနေအသေးစိတ်ကိုလည်းအခုလိုသူကပြောပြပါတယ်
။ကျွန်တော်မှန်းတယ်23ရက်နေ့မှာအပြစ်လိုက်ဆောင်ရွက်ပြီးလို့ရှိရင်30ရက်နေ့မှာအမိန့်ချမယ်လို့ကျွန်တော်ဒီစားရပါတော့ဖြစ်တယ်မှာပြီးဖြစ်ကြမှာတရားသူကြီးနှုတ်လုံးကကျွန်တော်ရက်တရားအကုန်လုံးကညှိထားပြီလားဆိုတော့ကျွန်တော်အဲ့ရက်ဒီနေ့ကျွန်တော်တို့ကဟိုယူစားရပါတော့23ရက်မှာပြီးတဲ့6ရက်ပြီးဟိုအစင်းလုတ်ထားကြပါဆိုတော့30ရက်နေ့လို့ဖြစ်မယ်လို့ကျွန်တော်ယူစားလာပါတော့တပတ်ခွာပြီးတော့နော်30ရက်နေ့နဲ့စောရင်စောမယ်30ရက်နေ့တော့မကြဘူးလို့ပဲကျွန်တော်ထင်တာတော်မြင့်ရကိုမှန်းလို့ရသွားပြီပေါ့နော
်ဆွဲချက်တင်ထားတဲ့အာခရီးအမှုတွေအတွက်ပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နဲ့14ရက်နေ့မှာတော့ဒေါက်တာအောင်မိုးညိုအပါအဝင်ဆွဆွဲခံရသူတွေကကိုယ်တိုင်တက်တီထွက်ဆိုခဲ့တယ်လို့ရှင်းနေတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးလိုက်တဲ့နောက်မှာတော့ NLD ဆိုရလက်ထက်ကဝင်ကြီးချုပ်တွေတော်တော်များများကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုဥပဒေပုံမှန်905ခါခွေတဘာဝဘေးရန်ရဲ့ဆိုင်ရာပုံမှန်တွေတက်ပြီးတော့တရားစွဲဆိုခဲ့ပါတယ်။အဲ့ဒီအထက်မှာမကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မိုးညိုကရင်ပြည်နယ်ဝင်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့် ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ပဲခူးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းတို့ကိုအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှရသသက်ကြီးဥပဒေပုံမှ99ခါခွေတဘာဝဘေးအန္တရာယ်ဆိုင်ရာပုံမှတွေနဲ့ထောက်နှံနေအသီးသီးချမှတ်ထားပါတယ်ရှင်
မဆုံမွန်ပြောပြပေးခဲ့တာပါ